ဲ့သောက်ဆာနေကထိုင်းနိုင်ငံမှာဖြစ်ခဲ့တဲ့ပုံဖောက်ခွဲမှုတွေမှာလူ20ကျော်ပါဝင်ပတ်သက်နေတယ်လို့ထိုင်းရဲ့တပ်ဖွဲ့စုံစမ်းစစ်ဆေးရေးမှုတွေကပြောပေမဲ့တရားခဏတွေနဲ့ပတ်သက်တဲ့ထင်ကြေးပေးပြောဆိုမှုတွေကလည်းအများကြီးရှိနေပါတယ်။ကမ္ဘာလက်ခီးသွားတွေအလားများတဲ့နေရာတွေမှာလူ၄ယောက်သေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့ပုံခွဲတိုက်ခိုက်မှုတွေနဲ့ပတ်သက်လို့လူ9ယောက်ထက်မနည်းကိုစစ်ဆေးမေးမြန်းဖို့ဖမ်းဆီးထားတဲ့အကြောင်းထိုင်းရဲ့တပ်ဖွဲ့သတင်းရင်းမြစ်တွေက VOA ကိုပြောပါတယ်။ရင်းကျင်းရင်းနဲ့ငွေဝေပြပြရေးနိုင်ငံတော်ကောင်စီထိုင်းဆိုရကတော့နိုင်ငံတော်အားလည်းရဲ့ဖြစ်တဲ့ထိုင်းပြည်မကြီးရဲ့မွေးနေ့ဆင်နွှဲနေချိန်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုတွေရဲ့နောက်ကွယ်မှာစစ်တပ်ဦးဆောင်တဲ့အစိုးရကိုစန့်ကျင်တဲ့နိုင်ငံရေးသမားတွေပါနေတယ်လို့ပြောပါတယ်။ဒါပေမဲ့2014ခုနှစ်မေလမှာစစ်အာဏာသိမ်းဖယ်ရှားခံခဲ့ရတဲ့ဖွဲ့ထိုင်းပါတီနဲ့ဒီပါတီကိုထောက်ခံကြတဲ့သူတွေတကအာဏာရှင်စန့်ကျင်ညီညွတ်သောဒီမိုကရေစီတပ်ဦး UDD အပါအဝင်နိုင်ငံရေးပါတီတွေကတော့ဒီပုံခွဲတိုက်ခိုက်မှုတွေနဲ့သူတို့ဆက်ဆက်မှုမရှိတဲ့အကြောင်းပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာရှိနေတဲ့ရွေးကောက်ပွဲတစ်တွေကျင်းပနိုင်ရေးကိုဥတည်ဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ရတဲ့စစ်တပ်ဦးဆောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထိုင်းပြည်သူတွေမဲပေးအထိပြုခဲ့ကြအပြီးဒီသတင်းတစ်ပတ်နီးပါးအကြာမှာဘုံပေါက်ကွဲမှုတွေဖြစ်ခဲ့တာပါရှင်။